ကျမကစုမမရှင်နိုဝင်ဘာလထဲမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အတိုက်ခံနိုင်ငံရေးပါတီ30ကျော်တို့မကြသေးခင်တုန်းကတွေ့ဆုံခဲ့ကြတဲ့အပေါ်မြန်မာနိုင်ငံရေးအကဲခတ်တွေရဲ့အမြင်တွေကိုပြောပြပေးပါမယ်။အဓိကတိုက်ခံပါတီဖြစ်တဲ့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ34ပါတီကခေါင်းဆောင်တွေတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးရွေးကောက်ပွဲလုပ်ငန်းရှင်တွေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်မေးခွန်းတွေထွက်ပေါ်လာနေတာပါ။ရွေးကောက်ပွဲကျင်းပဖို့လပိုင်းအလိုမှာအတိုက်အခံနိုင်ငံရေးအင်အားစုနဲ့တက်မတော်အကြီးအကဲတို့တွေ့ဆုံတာဟာနီးလန်းမကြဘူးဆိုပြီးဝေဖန်သူတွေရှိသလိုနိုင်ငံရေးလုပ်ငန်းရှင်ရဲ့တစိ့တစ်ပိုင်းအဖြစ်ယူဆသူတွေလည်းရှိပါတယ်။နိုင်ငံရေးအကဲခံဦးအောင်သူငိမ့်ကတော့နိုင်ငံရေးပါတီတွေအနေနဲ့ရွေးကောက်ပွဲနဲ့ဆက်နွယ်နေတဲ့စိုးရိမ်မှုတွေကြောင့်တွေ့ဆုံခဲ့တာဖြစ်မယ်လို့မြင်ပါတယ်
။ဟိုကျွန်တော်မြင်တာကသူတို့ကလည်းဒီနိုင်ငံမှာမဲပေးရမယ့်သူတွေဆိုတော့ပြောရေးဆိုခွင့်ရှိတာပေါ့လေနော်။ထွက်လာမဲ့ဒီရွေးကောက်ပွဲရလက်ကဟိုနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်စေမဲ့တခြားအကြောင်းတွေဖြစ်စေမဲ့ဆိုလဲစိုးရိမ်ပူပန်မှုရှိနိုင်တာပေါ့။ဆိုတော့အဲ့တော့ကျွန်တော်အမြင်ကတော့ဒီလိုပြဒီပါတီရဲ့ပထမပိုင်းမှာသူတို့ကဒီသမရကိုတွှေ့ဆုံခွင့်တောင်းတာလည်းရှိခဲ့ကြ။ရှိတဲ့ဟာကဘယ်အချိန်မှမဖြစ်ခဲ့ဘူးလေနော်။မဖြစ်ခဲ့တဲ့အခါကျတော့လည်းဒီတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ရတယ်ဆိုတာမျိုးဖြစ်သွားအောင်။ဆိုတော့နောက်တစ်ခုကကျတော့လည်းတက်မတော်ရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်ပတ်သက်နိုင်ခွင့်ဘာမှမရှိဘူးလေ။ဘယ်လိုပဲရွေးကောက်ပွဲရလဒ်ထွက်ထွက်ပေါ့နော်။တက်မတော်နဲ့ဒီအခုလက်ရှိနိုင်ငံရေးခေါင်းဆောင်မှုကကျွန်တော်ထင်တဲ့အရက်ပဲစစ်ပဲဆက်ဆံရေးပေါ့အဲ့ဒါကတော့ကောင်းအောင်ဆက်ပြီးတော့လုပ်အောင်မဲ့အနေအထားရှိတယ်လို့ထင်ပါတယ်။
တောက်ချာနေကတွေ့ဆုံမှုအတွင်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုတွေဟာမမျှတဘူးလို့ယူဆတာတွေနိုင်ငံရေးပါတီတွေဘက်ကဆွေးနွေးခဲ့ကြသလိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကတော့ရွေးကောက်ပွဲမျှမျှတတကျင်းပနိုင်ရေးအကူအညီပေးဖို့ကတိပြုခဲ့ကြောင်းတွေ့ဆုံရမှာပါဝင်သူတွေကပြောပါတယ်။တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တယောက်ဖြစ်တဲ့ကချင်ပြည်နယ်ပြည်သူပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးချာကလည်းနိုင်ငံရေးပါတီတွေအနေနဲ့စိုးရိမ်စရာအကြောင်းရင်းတွေရှိနေတာကြောင့်တွေ့ဆုံခဲ့တာလို့သုံးသပ်ပါတယ်
။ရွေးကောက်ပွဲလည်းညင်းလာပြီဆိုတော့တို့ကစံတော်ကာကွယ်ရေးဦးစီးချုပ်ကိုသူ့ဘက်မှာကြံကြံတောင်းကြံတဲ့တင်ပြကျင်တာရှိမှာပေါ့။ပြောမယ်ဆိုလို့ရှိရင်စံတော်ကာကွယ်ရေးဦးစီးချုပ်ကတော့ဒီတရားမင်းများတတ်တာပေါ့နော်။လွတ်လပ်တရားများရွေးကောက်ပွဲဖြစ်အောင်ပေါ့အဲ့ဒါသဘောမျိုးအကျဉ်းတော်ဖြစ်စေချင်တာလဲဒါလွတ်လပ်တရားများကရွေးကောက်ပွဲဖြစ်စေချင်တာပေါ့တော့တော့ပဲအနေနဲ့ကတော့ဒါဒီရွေးကောက်ပွဲကိုဖြစ်စီလို့ဖြစ်စီညာလုပ်ပါမှာပါလွတ်လပ်တရားများကရွေးကောက်ပွဲဖြစ်ပြီးအောင်မြင်တဲ့ရွေးကောက်ပွဲဖြစ်အောင်တော့ပူပေါင်းဆောင်ရွက်လိမ့်မယ်လို့အားပေးလိမ့်မယ်လို့ကျွန်တော်ပြောလိမ့်ပါတယ်
တွေ့ဆုံမှုအတွင်မှာရွေးကောက်ပွဲမှာတရားမျှတမှုမရှိရင်တက်မတော်အကြီးအကဲတဦးအနေနဲ့ဖြည့်ရှင်းပေးနိုင်မလားဆိုတာကိုလည်းနိုင်ငံရေးပါတီတွေဘက်ကမေးမြန်းခဲ့ကြတယ်လို့တက်ရောက်သူတချို့ကပြောပါတယ်နိုင်ငံရေးအကဲခတ်ဒေါက်တာရမျိုးသိန်းကတော့နိုင်ငံရေးပါတီတွေအနေနဲ့စိုးရိမ်မှုတွေရှိနေတယ်ဆိုရင်လည်းရွေးကောက်ပွဲလုပ်ငန်းစဉ်အရာဖြည့်ရှင်းသင့်တယ်လို့မြင်ပါတယ
်ဒီရွေးကောက်ပွဲကိစ္စနဲ့ပတ်သက်ပြီးတော့နော်တက်မတော်အနေနဲ့ကိုနော်တက်မတော်ဒီခေါင်းဆောင်တွေအနေနဲ့ရောဥပဒေနည်းဥပဒေတွေအရကျောင်းဝင်ဆောင်ရွက်ပိုင်ခွင့်လုပ်ပိုင်ခွင့်ကမရှိထားဘူးဒီရွေးကောက်ပွဲအတွက်နော်တွားတွေ့တယ်ဆိုတာတော့နော်တကယ်တမ်းပြောရင်ဟိုအနာနဲ့ဆေးနဲ့လွဲနေတယ်နော်ခုတ်ရတခြားရှရတခြားဖြစ်နေတယ်လို့မြင်တယ်တကယ်တမ်းဖြစ်တဲ့နာကတော့ဟလာကျွန်တော်တို့ဥပဒေနည်းဥပဒေနဲ့အညီဟလာပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုစာတင်တာမျိုးဒါမှမဟုတ်တွေ့ဆုံခွင့်တောင်းတာမျိုးလုပ်မယ်ဆိုရင်ဒါပို့ပြီးတော့အကြောင်းကျိုးစီလျော်လိမ့်မယ်လို့မြင်ပါတယ်
ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်လုပ်ငန်းရှင်တွေအပေါ်မှာအခြေခံဥပဒေအရတက်မတော်ဘက်ကလွှမ်းမိုးဆောင်ရွက်နိုင်မှာမဟုတ်ပေမဲ့လို့နိုင်ငံအခြေအနေကိုတော့တက်ဖက်ကနေစောင့်ကြည့်နေတယ်ဆိုတဲ့သဘောမျိုးတွေ့ရတယ်လို့နိုင်ငံရေးလေ့လာသုံးသပ်နေတဲ့တီဘောပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟာဦးရဲထွန်းကမြင်ပါတယ
်။ဒီတက်မတော်ကာဝေးဦးစီးချုပ်ကတော့ပြုမင်လင်းလင်းပြောလိုက်တာကတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်တက်နိုင်ကြုံကူညီပါမယ်ဆိုတဲ့ဟာကိုပဲပြောလိုက်တာပေါ့နော်။မြန်မာနိုင်ငံအခြေအနေတိတ်ဆိုးဆိုးရွားရွားကြီးဖြစ်မသွားအောင်တော့စိုးရိမ်နေအဲ့ဒီအတွက်ကိုအမြဲဆောင်ကြည့်နေတယ်ဆိုတဲ့သကလုံးမျိုးတွေပါတာပေါ့နော်တော့တက်မတော်ကာဝေးဦးစီးချုပ်အနေနဲ့တိတ်ပြီးအခြေအနေဆိုးလာလို့ရှိရင်တော့တက်ကကြည့်နေမှာမဟုတ်ဘူးဆိုတဲ့သဘောလဲယူလို့ရတာပေါ့
တက်မတော်ကာဝေးဦးစီးချုပ်နဲ့တွေ့ဆုံတဲ့အချိန်မှာရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေလဲလှယ်ဖို့တက်မတော်ဘက်ကကာလုံခေါ်ဖို့အစရှိသဖြင့်နိုင်ငံရေးပါတီတွေဘက်ကဆွေးနွေးခဲ့တယ်လို့တက်မတော်ဘက်ကတော့အဓိက2020ရွေးကောက်ပွဲနဲ့ပတ်သက်တဲ့အထက်အထူးသဖြင့်ပြည်သူ့ကိုယ်စားလှယ်လောင်းရွေးချယ်တင်မြှောက်ရာမှာတက်မတော်နဲ့အမျိုးသားနိုင်ငံရေးဦးဆောင်မှုအခမ်းအနားကိုနားလည်သဘောပေါက်သူနောက်ပြည်ပအဖွဲ့အစည်းနိုင်ငံခြားသားတွေရဲ့လွှမ်းမိုးခြင်းမခံရသူစတဲ့အချက်6ချက်နဲ့ပြည်ဆောင်သူတွေကိုသာမှန်မှန်ကန်ကန်ရွေးချယ်ကြစေလို့ကြောင့်သာသဖြင့်အမြင်ချင်းဖလှယ်ခဲ့ပါတယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်ရှင်ကျမစုမောမှာ